နောင်ဘဝမှာအပယ်ငယ်ကနေလွတ်မြောက်နိုင်ဖို့လူတိုင်းသိရှိဝန်ခံရမယ့်တရား၄ပါးရှိပါတယ်။အဲ့ဒီတရား၄ပါးအကြောင်းကိုကျွန်တော်ဝင်ခသွားမှာဖြစ်ပါတယ်။ပထမတရားကတော့လူတိုင်းဘုရားသခင်ရှေ့တော်မှာအပြစ်သားဖြစ်ကြောင်းကိုသိရှိဝန်ခံရမယ်။လူတိုင်းအပြစ်လုပ်ဘူးတဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအခုလိုအတိအလင်းဖော်ပြထားပါတယ်။ဖြောင့်မတ်တော်သူမရှိတရားမျှမရှိလို့တွေးရပါတယ်နောက်ကျမ်းချက်မှာလဲဘုရားသခင်ကအခုလိုမိန့်တော်မူပါတယ်ခြားနာခြင်းအလင်းမရှိအဘယ်ကြောင့်နည်းဟုမူကားလူအပေါင်းတို့သည်ဒူးစရိုက်ကိုပြုတ်၍ဘုရားသခင်ရှေ့တော်၌အသေးပြတ်ကြပြီလို့အတိအလင်းဖော်ပြထားပါတယ်ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဘုရားသခင်ကလူအပေါင်းတို့သည်လို့မိန့်တော်မူရမှာလောကီလူသားအားလုံးကိုဆိုလိုခြင်းဖြစ်ပါတယ်လောကီလူသားတွေမှာကျွန်တော်ပါဝင်တယ်လို့မိတ်ဆွေလည်းပါပါတယ်မိတ်ဆွေနဲ့ကျွန်တော်အကြောင်းခုနဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဘုရားသခင်ဘယ်လိုမိန့်တော်မူသလဲဆိုရင်ဒူးစရိုက်ကိုပြုတ်၍ဘုရားသခင်ရှေ့တော်၌အသေးပြတ်ကြပြီလို့အတိအလင်းမိန့်တော်မူပါတယ်ဘုရားသခင်ရှေ့တော်မှာကျွန်တော်တို့အပြစ်လုပ်ဖို့ခြင်းရှိမရှိသိနိုင်ဖို့ဘုရားသခင်ကအပြစ်လို့သတ်မှတ်တဲ့အရာကဘာလဲဆိုတာကျွန်တော်တို့သိဖို့လိုအပ်ပါတယ်ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဘုရားသခင်ပြည့်ညတ်တော်ချိုးဖောက်ခြင်းကိုဘုရားသခင်ကအပြစ်လို့သတ်မှတ်တဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်အဲ့ဒီတော့ကျွန်တော်တို့ဘုရားသခင်ရှေ့တော်မှာအပြစ်လုပ်ဘူးသောသူဘုရားသခင်ရှေ့တော်မှာအပြစ်သားဟုတ်မဟုတ်ကျွန်တော်တို့ကိုသိနိုင်ဖို့အတွက်ဆိုရင်ဘုရားသခင်ပြည့်ညတ်တော်ကိုကျွန်တော်တို့ချိုးဖောက်ခြင်းရှိမရှိကိုစမ်းကြည့်ရမှာဖြစ်ပါတယ်ဘုရားသခင်ပြည့်ညတ်တော်များစွာတဲ့ကအချို့သောပြည့်ညတ်တော်နဲ့ကိုစမ်းကြည့်ရင်ကျွန်တော်တို့ဟာဘုရားသခင်ရှေ့တော်မှာအပြစ်လုပ်ဘူးသောအပြစ်သားဟုတ်မဟုတ်ပေါ်လွင်ထင်ရှားလာမှာဖြစ်ပါတယ်ဘုရားသခင်ပြည့်ညတ်တော်အချို့ကိုကျွန်တော်တို့ကြည့်ရမယ်ဆိုရင်သင်ဤမိဘကိုယိုသေးစွာပြုလောလို့ဘုရားသခင်ပြည့်ညတ်ထားပါတယ်လူအသက်ကိုမတက်နဲ့လို့လည်းဘုရားသခင်ပြည့်ညတ်ထားပါတယ်သူမယားကိုမပြစ်မှားနဲ့လို့ဘုရားသခင်ပြည့်ညတ်ထားပါတယ်မမှန်သောတက်သေးကိုမခံနဲ့လို့ဘုရားသခင်ပြည့်ညတ်ထားပါတယ်ဒီပြည့်ညတ်တွေနဲ့ပဲကိုစမ်းကြည့်ရင်ဘုရားသခင်ရှေ့တော်မှာကျွန်တော်တို့ဟာအပြစ်သားဟုတ်မဟုတ်ပေါ်လွင်ထင်ရှားလာမှာဖြစ်ပါတယ်ဘုရားသခင်ကသင်ဤမိဘကိုယိုသေးစွာပြုလောလို့ပြည့်ညတ်ထားပါတယ်သင်ဤမိဘကိုယိုသေးစွာပြုလောဆိုတာမိဘပြောသမျှစကားခိုင်းသမျှအရာတွေကိုကံသုံးပါးစလုံးနဲ့အမြဲတမ်းစောင့်ထိုင်းတာကိုပြောတာဖြစ်ပါတယ်မိဘပြောတဲ့စကားတချို့တွေကြောင့်မိတ်ဆွေစိတ်ညစ်တဲ့အချိန်စိတ်ဆိုးတဲ့အချိန်တွေကမရှိဘူးလားမိဘကိုကာယကံနဲ့မပြစ်မှားပေမဲ့မနောကံဒါမှမဟုတ်ဝစီကံနဲ့ပြစ်မှားမိတဲ့အချိန်တွေကမရှိဘူးလားမိဘပြောတဲ့အတိုင်းခိုင်းတဲ့အတိုင်းသူတို့ရှေ့မှာနာခံပြီးတော့သူတို့ရဲ့မျက်ကွယ်မှာတော့မနာခံမလုပ်မိတဲ့အရာတွေကမရှိဘူးလားရှိခဲ့တဲ့ဆိုရင်မိဘကိုယိုသေးစွာပြုလို့ဆိုတဲ့ဘုရားသခင်ပြည့်ညတ်တော်ကိုမိတ်ဆွေချိုးဖောက်တာဖြစ်ပါတယ်ဘုရားသခင်ပြည့်ညတ်တော်ကိုမိတ်ဆွေချိုးဖောက်ရင်မိဘကိုပြစ်မှားယုံတာမကဘုရားသခင်ကိုပြစ်မှားခြင်းဖြစ်ပါတယ်နောက်ပြညတ်ကိုကြည့်ရအောင်လူအသက်ကိုမတတ်နဲ့လို့ဘုရားသခင်ပြညတ်ထားပါတယ်လူအသက်ကိုမတတ်နဲ့ဆိုတဲ့ပြညတ်ကိုယေရှုကမဿဲအခိုင်း5အငယ်27မှာအခုလူရှင်းပြတော်မူပါတယ်ညီအကိုကိုအထောက်မတန်အမျက်ထွက်သောသူကဲ့ရဲ့သောသူကျိန်ဆဲသောသူသည်လူအသက်ကိုတတ်တော်သူဖြစ်တယ်လို့ယေရှုကရှင်းပြတော်မူပါတယ်ညီအကိုတွေနဲ့ယံဖြစ်ဖို့ပါဒလားကိုထစ်လဲရောက်ရိုက်နှက်ခြင်းမလုပ်သည့်တိုင်အောင်ညီအကိုကိုစိတ်ဆိုးခြင်းကဲ့ရဲ့ခြင်းကြိမ်ဆဲခြင်းတွေကိုလုပ်ဘူးတဲ့ဆိုရင်မိတ်ဆွေဟာဖယားသခင်ရှေ့တော်မှာလူအသက်ကိုမတတ်နဲ့ဆိုတဲ့ပညာတော်ကိုချိုးဖောက်တော်သူဖြစ်ပါတယ်နောက်ပညာကိုကြည့်ရအောင်သူမယားကိုမပြစ်မှားနဲ့လို့ဘုရားသခင်ပြည့်ညတ်ထားပါတယ်။သူမယားကိုမပြစ်မှားနဲ့ဆိုတာသူမယားကိုကိုထိလက်ရောက်မပြစ်မှားသည့်တိုင်အောင် ကိလေသာစိတ်နဲ့သူ့မယားကိုကြည့်ရှုတော်သူသည်စိတ်နှလုံးထဲ၌ထိုမိမ့်မနှင့်ပြမပြီလို့ယေရှုဖရာမိန့်တော်မူပါれ။နောက်ပြညတ်ကိုကြည့်ရအောင်။မမှန်သောတတ်သေးကိုမခံနှင့်လို့ဖရာသခင်ပြညတ်ထားပါれ။မမှန်သောတတ်သေးကိုမခံနှင့်လို့ဖရာသခင်ပြညတ်ထားရက်နဲ့မုသာမပါလင်္ကာမချောဆိုပြီးတော့ကိုယ်အတွက်ပဲဖြစ်ဖြစ်သူတစ်ပါးရဲ့ကောင်းကျိုးအတွက်ပဲဖြစ်ဖြစ်မုသာလေးတစ်ချက်ပြောလိုက်မိပြီဆိုရင်ဖယားသခင်ပြညတ်တော်ကိုချိုးဖောက်လိုက်ပြီဖြစ်ပါတယ်ဖယားသခင်ပြညတ်တော်ကိုချိုးဖောက်ခြင်းဟာအပြစ်ဖြစ်တယ်လို့ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဖယားသခင်ကအတိအလင်းမိန့်တော်မူပါတယ်ညီအကိုကိုစိတ်ဆိုးခြင်းကဲ့ရဲ့ခြင်းကြိမ်ဆဲခြင်းသူ့မယားကိုကိလေသာစိတ်နဲ့ကြိရှုခြင်းမမှန်သောစကားကိုပြောဆိုခြင်းစတာတွေကိုအပြစ်လို့ဖယားသခင်သတ်မှတ်ထားပါတယ်မိဘကိုရိုသေစွာပြုတ်လော့လူအသက်ကိုမတက်နဲ့သူ့မယားကိုမပြင်းမနဲ့မမှန်သောတက်သေးကိုမခံနဲ့ဆိုတဲ့ဖယားသခင်ပြည့်ညတ်တော်တွေကိုကာယကံဝစီကံမနောကံတွေနဲ့ထိန်းနိုင်ပါသလားကျွန်တော်ကတော့မထိန်းနိုင်ပါဘူးမိတ်ဆွေလည်းထိန်းနိုင်မယ်မထင်ပါဘူးကံတပါးပါးနဲ့အဲ့ဒီပြည့်ညတ်တော်တွေကိုချိုးဖောက်ဘူးတဲ့ဆိုရင်မိတ်ဆွေဟာဖယားသခင်ရှေ့တော်မှာအပြစ်သားဖြစ်တဲ့အကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဖော်ပြထားတဲ့အချက်ကမမှန်ပေဘူးလားမိတ်ဆွေအပြစ်လို့ဘူးတော်သူမှန်သမျှတို့ဟာဖယားသခင်ရှေ့တော်မှာအတရေပြတ်ကြပြီလို့ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ဖယားသခင်ရှေ့တော်မှာအတရေပြတ်ကြပြီဆိုတာဖယားသခင်အတွက်ဘာတန်ဖိုးမှမရှိခြင်းနှစ်သက်စရာလက်ခံစရာဘာမှမရှိခြင်းကိုဆိုလိုခြင်းဖြစ်ပါတယ်။ဘုရားသခင်ပြည့်ညတ်တော်ကိုချိုးဖောက်ပြီးတော့ဘုရားသခင်ရှေ့တော်မှာအတရေပြတ်သောသူတည်းမှာကျွန်တော်ပါဝင်တယ်လို့မိတ်ဆွေလည်းပါပါတယ်။ဘာဖြစ်လို့လဲဆိုရင်တင်းဤမိဘကိုယူသေးစွာပြုတ်လော့လူအသက်ကိုမတတ်နဲ့သူ့မယားကိုမပြစ်မှားနဲ့မမှန်သောတသက်ကိုမခံနဲ့စတဲ့ဘုရားသခင်ပြည့်ညတ်တော်ကိုကံသုံးပါးစလုံးနဲ့အမြဲတမ်းမိတ်ဆွေမဆောင်ထိန်နိုင်ဘူးဆိုရင်မိတ်ဆွေဟာဖယားသခင်ရှေ့တော်မှာအပြစ်သားအတရေပြတ်သောသူဖြစ်ပါတယ်လူတဦးတယောက်ဟာဖယားသခင်ရှေ့တော်မှာအပြစ်သားဖြစ်တဲ့အကြောင်းသိရှိဝန်ခံခြင်းမရှိဘူးဆိုရင်အပင်ငယ်ရဲကနေအခုဘဝနောင်ဘဝကယ်တင်ခြင်းလုံးဝမရရှိနိုင်ပါဘူးကိုဖယားသခင်ရှေ့တော်မှာအပြစ်သားဖြစ်တဲ့အကြောင်းသိရှိဝန်ခံခြင်းဟာအပင်ငရဲကနေကယ်တင်ခြင်းရရှိဖို့ရန်အတွက်ပထမခြေလှမ်းဖြစ်ပါတယ်ဒုတိယတရားကိုဆက်ပြီးတော့ကျွန်တော်ဝေငှပါမယ်လူတိုင်းကိုလုံမိခဲ့တဲ့အပြစ်အတွက်ကိုယ်တိုင်အပြစ်ဒဏ်ခံရမယ်လို့ဘုရားသခင်သတ်မှတ်ထားပါတယ်လူတိုင်းကိုအပြစ်စီရင်မဲ့သူဟာဘုရားသခင်ဖြစ်တော်မူတဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအပြစ်တရားဤအခကသေခြင်းပေသည်လို့အတိအလင်းဖော်ပြထားပါတယ်အပြစ်တရားရဲ့အခသေခြင်းဆိုတာထာဝရငရဲမိအိုင်ထဲမှာအပြစ်ဒဏ်ခံခြင်းကိုဆိုလိုခြင်းဖြစ်ပါတယ်ဗျာဒိတ်ကျမ်းအခန်း21အငယ်10မှာအခုလိုအတိအလင်းဖော်ပြထားပါတယ်ကြောက်တတ်သောသူမယုံကြည်သောသူဆက်ဆုပ်ယွံရှာပွေသောသူလူအသက်ကိုတတ်သောသူမတရားသောမိထုံ၌မြှဝဲသောသူပြုစားရသောသူရုပ်ထုကိုကိုးကွယ်သောသူသစ္စာပြတ်သောသူအပေါင်းတို့မူကားဒုတိယသေခြင်းတည်းဟူသောကန့်နှဲ့လောင်သောမိအိုင်ထဲ၌မိမိတို့အဖို့ကိုရကြလိမ့်မည်လို့အတိအလင်းဖော်ပြထားပါတယ်ဒါကြောင့်လူတိုင်းကိုလုံမိခဲ့တဲ့အပြစ်ကြောင့်လူတိုင်းခံရမဲ့ဘုရားသခင်သတ်မှတ်ထားတဲ့အပြစ်ဒဏ်ကတော့ငရဲမိအိုင်ထဲမှာတတိလက်ချင်းမရှိအစုံမရှိသာဝရအပြစ်ဒဏ်ခံခြင်းဖြစ်တဲ့အကြောင်းအခုနဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ဖြောင့်မတ်မှန်ကန်တိကျတော်မူသောဘုရားသခင်ဟာအပြစ်ရှိသောသူတိုင်းကိုအပြစ်ရှိတဲ့အတိုင်းအပြစ်ဒဏ်စီရင်တော်မူသောဘုရားဖြစ်တော်မူပါတယ်တတိယတရားကိုဆက်ပြီးဝင်ငှပါမယ်လူတို့ရဲ့အပြစ်ကြွေးကိုဆက်ဖို့ရန်လဝါကတိုင်မှာယေရှုအသိခံတော်မူခဲ့တယ် ဖယားသခင်ဟာဖြောင့်မတ်မှန်ကန်တိကျတော်မူသောဖယားဖြစ်တော်မူသည့်အတိုင်းအပြစ်ကိုအပြစ်ရှိတဲ့အတိုင်းအပြစ်ဒဏ်ပေးပါတယ်။တစ်ဖက်မှာလည်းဖယားသခင်ဟာချစ်ချင်းမေတ္တာဖြစ်တော်မူသောကြောင့်လူတို့ရဲ့အပြစ်ကြွေးကိုသားတော်ယေရှုခရစ်တော်အားဖြင့်ဖြေရှင်းပေးတော်မူတဲ့အကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအခုလိုအတိအလင်းဖော်ပြထားပါတယ်။ငါတို့သည်အပြစ်ရှိစဉ်ပင်ခရစ်တော်သည်ငါတို့အတွက်ကြောင့်အသေးခံတော်မူသည်ဖြစ်၍ဖယားသခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုငါတို့အားထင်ရှားစွာပြတော်မူ၏လို့အတိအလင်းဖော်ပြထားပါれဖယားသခင်ဟာတန်ရှင်သောဖယားဖြစ်တော်မူသောကြောင့်အပြစ်ကိုယုံရှာမုန်းတီးပါれတစ်ဖက်မှာလည်းဖယားသခင်ဟာချစ်ချင်းမေတ္တာဖြစ်တော်မူသောကြောင့်အပြစ်သားများကိုချစ်တော်မူပါれအပြစ်သားများကိုဖယားသခင်ချစ်တော်မူခြင်းမှာအပြစ်သားများဟာတန်ဖိုးရှိလို့ချစ်စရာကောင်းလို့လက်ခံစရာရှိလို့မဟုတ်ပါဘူးဖယားသခင်ဟာချစ်ချင်းမေတ္တာဖြစ်တော်မူသောကြောင့်ချစ်ဖို့မထိုက်တန်တဲ့သူချစ်ဖို့လုံးဝမကောင်းတဲ့သူတို့ကိုချစ်တော်မူခြင်းဖြစ်ပါတယ်မိတ်ဆွေနဲ့ကျွန်တော်ကိုဖယားသခင်ကဘလောက်အထိချစ်တော်မူသလဲဆိုရင်မိမိ၌အချစ်ရဆုံးသောသားတော်တပါးဒီတော်သားတော်ယေရှုခရစ်တော်ကိုစွန့်တော်မူသည့်တိုင်အောင်မိတ်ဆွေနဲ့ကျွန်တော်ကိုဖယားသခင်ချစ်တော်မူပါれမိတ်ဆွေနဲ့ကျွန်တော်ဟာဖယားသခင်ပြည့်ညတ်တော်ကိုချိုးဖောက်ခြင်းဖြင့်ဖယားသခင်ကိုနီးအမျိုးမျိုးနဲ့အဆန့်ကျင်ပုန်ကန်နေတဲ့အချိန်မှာပြန်လျင်ဖယားသခင်ကမိမိ၌တပါးဒီတော်သားတော်ကိုဒီလောကမှာဆေလွတ်တော်မူပြီးမိတ်ဆွေနဲ့ကျွန်တော်အတွေ့လဝကတိုင်မှာအာမင်္ဂလာအရှိဆုံးနေတဲ့အသေးခံဖို့ရန်ဆေလွတ်တော်မူခဲ့ပါတယ်။ဘုရားသခင်ကမိတ်ဆွေနဲ့ကျွန်တော်ကိုဘလောက်အထိချစ်တော်မူသလဲဆိုတာဒီထက်သက်သေပြစရာနည်းလမ်းလည်းမရှိတော့ပါဘူး။ဘုရားသခင်ကမိတ်ဆွေနဲ့ကျွန်တော်ကိုအလွန်ချစ်ပါတယ်။ဘုရားသခင်သားတော်ယေရှုခရစ်တော်ဟာလူတို့အပြစ်ကြောင့်လဝကတိုင်မှာအသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေးခြင်းကိုအောင်မြင်ထမြောက်တော်မူခဲ့ပါတယ်။ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအခုလိုအတိအလင်းဖော်ပြထားပါတယ်။ခရစ်တော်သည်ကျမ်းစာလာသည့်အတိုင်းငါတို့အပြစ်ကြောင့်အသေးခံတော်မူ၏။တကြူပြီးမှကျမ်းစာလာသည့်အတိုင်းသုံးရက်မြောက်သောနေ့၌ထမြောက်တော်မူ၏လို့အတိအလင်းဖော်ပြထားပါတယ်။ဘုရားသခင်သားတော်ယေရှုခရစ်တော်ဟာသေခြင်းကနေထမြောက်တော်မူပြီးနောက်ရပောင်းလေးစပတ်လုံးတပည့်တော်တို့ထံကိုကိုပြပြတော့ထင်ရှားတော်မူခဲ့ပါတယ်။သေခြင်းကနေထမြောက်တော်မူတဲ့အကြောင်းလုံလောက်သောတက်သေးများကိုပြတော်မူပြီးမှကောင်းကင်နိုင်ငံခမဲတော်ဖခင်ထံပြန်လည်တက်ကြွတော်မူခဲ့ပါတယ်။ယေရှုဟာအခုကျွန်တော်တို့ရဲ့မျက်စိနဲ့မြင်လို့မရပေမဲ့ကျွန်တော်တို့ရဲ့နှလုံးသားမျက်စိနဲ့မြင်လို့ရပါတယ်။ယေရှုဟာသေးခြင်းကနေမထမြောက်တော့ဘူးဆိုရင်သူ့ကိုဘလောက်ပဲယုံကြည်ယုံကြည်ဘလောက်ပဲခေါ်အချင်းနှီးတက်တက်ပြစ်မှာဖြစ်ပါတယ်ဒါပေမဲ့ယေရှုခရစ်တော်ဟာသေခြင်းကိုအောင်မြင်ပြီးတော့ထမြောက်တော်မူသောဖခင်အသက်ရှင်တော်မူသောဖခင်ကယ်တင်သောဖခင်ဖြစ်တော်မူပါတယ်သေခြင်းကနေထမြောက်တော်မူသောယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံသူတိုင်းအပြစ်လွတ်ချင်းတီးဟူသောငရဲကနေထာဝရလွတ်မြောက်ရသောအခွင့်ကိုဘုရားသခင်ပေးတော်မူလျက်ရှိနေပါれဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအခုလိုအတိအလင်းဖော်ပြထားပါれသင်သည်သခင်ယေရှုကိုနှုတ်ဖြင့်ဝန်ခံ၍ဘုရားသခင်သည်သူ့ကိုသေခြင်းမှထမြောက်စေတော်မူပြီဟုစိတ်နှလုံးထဲ၌ယုံကြည်လျင်ကယ်တင်ခြင်းသို့ရောက်လိမ့်မည်ဖြောင်းမရာတို့ရောက်ခြင်းဟာစိတ်နှလုံးဖြင့်ယုံကြည်ရ၏ကယ်တင်ခြင်းတို့ရောက်ခြင်းဟာနှုတ်ဖြင့်ဝန်ခံရ၏ကျမ်းစာလာသည်ကားထိုကြောင့်ယေရှုကိုအမိပြုသောသူမည်သည်ကားရှက်ကြောက်ခြင်းမရှိနိုင်ရာဟုလာတည်းယုဒအမျိုးဟေလသအမျိုးကိုမယွေလူအပေါင်းတို့ကိုအစိုးရသောအရှင်တပါးတည်းရှိ၍ကိုတော်ကိုပထနာပြုသောသူအပေါင်းတို့၌ကျေးဇူးကြွယ်ဝတော်မူ၏အကြောင်းမူကားထာဝရဘုရားကိုပထနာပြုသောသူရှိသမျှတို့သည်ကယ်တင်တော်မူခြင်းသို့ရောက်ရကြလတံလို့ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ပထနာပြုသောသူရှိသမျှတို့လို့ဆိုရမှာယေရှုခရစ်တော်ထံ အပြစ်ဝန်ချတောင်းပန်ပြီးယေရှုကိုမိမိရဲ့ကယ်တင်ပိုင်ရှင်နဲ့အရှင်သခင်အဖြစ်မိမိရဲ့နှလုံးသားထဲမှာခေါ်ဖိတ်လက်ခံသောသူတိုင်းကိုဆိုလိုပါတယ်ယေရှုဖခင်ကအင်္ဂလိပ်လူမျိုးဂရိလူမျိုးယူဒလူမျိုးတွေကိုပဲအပင်ငရဲကနေကယ်တင်တာမဟုတ်ဘူးယေရှုလဝါကားတိုင်းမှာအသေးခံတော်မူခြင်းဟာလောကီလူသားတိုင်းအတွက်ဖြစ်တဲ့အကြောင်းတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ဖယားသခင်ရှိတော်မှာကိုကိုကိုအပြစ်သားဖြစ်တဲ့အကြောင်းသိရှိဝန်ခံတော်သူတိုင်းကိုကိုကိုအပြစ်နဲ့အပြစ်ဒဏ်ကနေမကယ်တင်နိုင်တော်သူဖြစ်မှန်းကိုကိုကိုနားလည်သိရှိဝန်ခံတော်သူကိုပြစ်မှားတဲ့အပြစ်လိုက်မိခဲ့တဲ့လမ်းမတွေအတွက်ကိုစားအသေးခံတော်မူပြီးသေးခြင်းကနေထမြောက်တော်မူသောယေရှုကိုနောင်တနှလုံးသားနဲ့အပြစ်ဝန်ချတောင်းပန်သောသူတိုင်းအပြစ်လွတ်ခြင်းတည်းဟူသောအပေငရေကနေကယ်တင်ခြင်းကိုခံရတဲ့အကြောင်းထာဝရဘုရားကိုပတ္ထနာပြုသောသူရှိသမျှတို့သည်ကယ်တင်တော်မူခြင်းသို့ရောက်ရကြလတ္တံလို့ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်နောင်တဆိုတာကိုလုံးမိခဲ့တဲ့အပြစ်ကိုလိုက်မိခဲ့တဲ့လမ်းမတွေဟာဖယားသခင်ရှိတော်မှာအလွန်ယွန်စရာကောင်းတဲ့ဒုစရိုက်အပြစ်ဖြစ်နေတဲ့အကြောင်းနားလေသဘောပေါက်ပြီးအဲ့ဒီအပြစ်ဒုစရိုက်လမ်းမှာဆက်ပြော့နေမဲ့အစားဖယားသခင်ပြညုံတော်မူမဲ့လမ်းကိုနာခံလျှောက်လမ်းပါတော့မယ်ဆိုတဲ့အသင့်ရှိနေတဲ့နှလုံးသားကိုနောင်တနှလုံးသားလို့ခေါ်ပါတယ်နောင်တနှလုံးသားနဲ့အခုယေရှုထံအပြစ်ဝန်ချတောင်းပန်ပြီးယေရှုကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံမယ်ဆိုရင်ကယ်တင်ခြင်းခံရမှာဖြစ်ပါတယ်ယေရှုကိုယုံကြည်လက်ခံဖို့အစင်သင့်ရှိနေတယ်ဆိုရင်ဆုတောင်းပတ္ထနာပြုခြင်းဖြင့်အခုပဲယုံကြည်လက်ခံနိုင်ပါတယ်ဆုတောင်းရမယ့်အချက်တွေကတော့သင်ဟာအပြစ်သားဖြစ်တဲ့အကြောင်းယေရှုထံဝန်ခံပါသင်ရဲ့အပြစ်အားလုံးကိုခွင့်လွှတ်ဖို့ယေရှုထံတောင်းလျှောက်ပါလဝကတိုင်မှာယေရှုအသေးခံတော်မူခြင်းဟာသင်ရဲ့အပြစ်ကြွေးကိုဆက်ပေးဖို့ဖြစ်တဲ့အကြောင်းနားလေဝန်ခံပြီးယေရှုကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်သင်ရဲ့နှလုံးသားထဲမှာခေါ်ဖိတ်လက်ခံပါကယ်တင်ခြင်းရရှိဖို့ဆုတောင်းခြင်းပုံသင်နေမရှိပါဘူးစိတ်နှလုံးကအဓိကပါတကယ့်စိတ်ရင်းအမှန်နဲ့ကိုတတ်တဲ့စကားအတိုင်းယေရှုထံအပြုဝန်ချတောင်းပန်ပြီးယေရှုကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်သင်ရဲ့နှလုံးသားထဲမှာခေါ်ဖိတ်လက်ခံမယ်ဆိုရင်နောင်ဘဝကြာရင်အပင်ငရဲကနေလွတ်မြောက်တော်သူကယ်တင်ခြင်းခံရတဲ့သူဖြစ်တဲ့အကြောင်းယေရှုခရစ်တော်ကိုယ်တော်တိုင်သင်ရဲ့နှလုံးသားထဲမှာထင်ရှားစွာတက်တည်ထူပါလိမ့်မယ်ဆိုတဲ့ယေရှုရဲ့ကယ်တင်ခြင်းတည်ငြိမ်ကောင်းကိုဝေငှလိုက်ရပါတယ်။နားဆင်နေတဲ့မိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။